အီဝရတောင်အပါဝင်နီးပွန်းနိုင်ငံတွေကတောင်တန်းတွေမှာမတော်တဆဖြစ်ပွားမှုအန္တရာယ်ကျော်ပါစေရတဲ့တောင်တက်သမားတဦးထဲတောင်တက်ဖို့အတွက်နီးပွန်းအစိုးရကခွင့်မပြုတော့ပါဘူး။နှွေဦးနဲ့ဆောင်းရာသီတိုင်းမှာနီးပွန်းနိုင်ငံတွေကိုတောင်တက်ဖို့လာရောက်သူထောင်ပေါင်းများစွာရှိနေတတ်တာဖြစ်ပြီးရာသီဥတုအခြေအနေပေါ်မူတည်ပြီးတောင်တက်လေရှိကြတာပါ။ဟိမောနာတောင်နာပေါ်မှာတည်ရှိတဲ့နီးပွန်းနိုင်ငံအတွက်တောင်တက်မှုဆိုင်ရာဥပဒေကိုပြန်လည်သုံးသပ်ပြီးကြာသပတေးနေ့နှောင်းပိုင်းမှာနီးပွန်းအစိုးရဝန်ကြီးများအဖွဲ့ကနေအတည်ပြုပေးလိုက်တာဖြစ်ပါတယ်။2018တောင်တက်ရာသီမတိုင်ခင်ဒီတမ်းမြစ်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပြီးအရင်တုန်းကတကူတော်တောင်တက်သမားတွေတယောက်ခွင်ရှိပေမဲ့တောင်တက်သမားတွေအသေးအပြောက်နည်းပါအောင်နဲ့သူတို့ရဲ့လုံခြုံစိတ်ချမှုအတွက်အခုလိုတားမြစ်လိုက်ပြီးဖြစ်ကြောင်းနီပွန်နိုင်ငံရင်ကျင်းမှုခီးသွန်းတဲ့ပြည်တွင်းလေကြောင်းဆိုင်ရာဝန်ကြီးဌာနအတွင်းဝန်မဟေရှဝနီယူပါနီကစနေနေ့မှာပြောကြားလိုက်ပါတယ်။နီပွန်ကဲ့ပြနဲ့ဝန်ကြီးများအဖွဲ့ရဲ့တားမြစ်ချက်တွေမှာခြေနှစ်ဖက်စလုံးဖြတ်တောက်ထားသူတွေမျက်မြင်မြင်တွေကိုလည်းတောင်တက်ခွင့်ပိတ်ပင်ထားပါတယ်။2018ခုနှစ်ဧပြီလထဲမှာကျွမ်းကျင်တဲ့ဆွစ်ဇာလန်တောင်တက်သမားယူလီစတိုက်ခါအီဝရက်တောင်ထိပ်အနီးကနက်စီတောင်ထိပ်ကိုတကူတဲ့တက်ရောက်ခဲ့ပြီးချိန်မှာခြေချော်ကြပြီးတိတ်ဆုံးခဲ့ရတာမှာတကူရောတောင်တက်ရတာကိုနှစ်သက်သူတွေကတော့အခုလိုတားမြင်မှုအတွက်စိတ်ဆိုးဒေါသထွက်တာတွေရှိနေပါတယ်ပြီးခဲ့တဲ့နှစ်ထဲမှာအီဝရက်တောင်ထိပ်ကိုတောင်ဘက်ချမ်းကနေတက်ရောက်နိုင်ခဲ့သူပေါင်းက450လောက်ရှိပြီးနီပွန်နိုင်ငံသား259ယောက်နဲ့နိုင်ငံခြားသားက190ပါဝင်ပါတယ်